ရုရှားနိုင်ငံကစတင်ကြောင်းတွေမှာ2023ခုနှစ်စက်တင်ဘာလကစပြီးတော့စစ်တင်နှံပို့ချတဲ့သင်ခန်းစာတွေကိုပြန်လည်ထည့်သွင်းတော့မယ်လို့ရုရှားပညာရေးဝန်ကြီးဆာဂေးကရော့စတော့ဖ်ရဲ့ပြောဆိုချက်ကိုကိုးကားပြီးပရတင်ကကွယ်ရေးဝန်ကြီးဌာနကတင်ငွေတွေမှာပြောပါရယ်ယူကရိန်းအရေးပရတင်နိုင်ငံရဲ့ထောက်လှမ်းရေးသတင်းတွေနေ့စဉ်တင်ပြရမှာပရတင်ကကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်တာပါစစ်တင်နှံတွေထဲမှာဓာတုဒါမှမဟုတ်နျူကလ ியர் တက်ခတ်မှုတွေပေါ်ပေါက်လာရင်ပြင်ဆင်ထားရမယ့်အရေးပေါ်အစီအမံတွေရှေးဦးသူနာပြုစုနေတဲ့ AK မောင်းပြန်ရိုက်ဖယ်တနက်ကိုင်းတွေ့ပစ်ခတ်နေတွေလည်းပါဝင်မှာပါခရိုင်းမီးယားဒေသကိုရုရှားတို့ကျူးကျော်သိမ်းပိုက်ခဲ့တဲ့2014ခုနှစ်နောက်ပိုင်းစာတင်ကြောင်းတွေမှာစစ်တင်နှံတွေပြန်ပေးဖို့ရုရှားတာဝန်ရှိသူတွေကြိုးပမ်းခဲ့တယ်လို့လည်းအစင်ခါစာမှာဖော်ပြထားပါတယ်မဖြစ်မနေစစ်မှုထမ်းမှုဆင့်ခေါ်တဲ့အခါစစ်ဖက်အကြီးအသေးတိုးတက်အောင်ရွယ်ခဲ့ပေမဲ့ရှစ်နှစ်ကြာလာတဲ့အထိမဖြစ်ခဲ့သလိုစစ်သားစုဆောင်ခံရသူတွေဟာစိတ်ပိုင်းအရာရောလက်ကျင်ရေးအရာပါအားနည်းနေစေဖြစ်ကြောင်းပရတင်ထောက်လှမ်းရေးအစင်ခါစာကဖော်ပြပါတယ်စစ်ဖက်တင်နန်းအတွေ့ရုရှားကရေးဆွဲနေတဲ့တင်ယုံညွန်းနှံတွေနှစ်ကုံလောက်မှအပြည့်တက်ဖို့ခံမှန်းထားပြီးတော့ရေးဆွဲပြီးစီးတဲ့အခါမှာအတီးပြုချက်ရယူရအောင်မှာပါစစ်မှုထမ်းရမယ့်အသက်ရွယ်ရောက်လာတဲ့ကျောင်းသားတွေစီးရင်နဲ့အကျွမ်းသူဝင်ဖြစ်အောင်ပြင်ဆင်ပေးဖို့နဲ့မဖြစ်မနေစစ်မှုထမ်းရတဲ့အခါစစ်ဖက်တပ်ဖွဲ့ဝင်တွေတိုးလာအောင်ရွယ်ထားပုံရတယ်လို့လည်းအစင်ခါစာမှာပြောထားပါတယ်ဒီဆောင်ရွက်ချက်တွေဟာမျိုးချစ်စိတ်တွေဝင်လာအောင်နဲ့ပြည်သူအဖွဲ့အစည်းတွေအပေါ်ရုရှားပြည်သူတွေယုံကြည်လာအောင်ကြည်ကြဲပြင်းပြင်းရွယ်ထားပုံရတယ်လို့လည်းပရတင်ကကွယ်ရေးဝန်ကြီးဌာနရဲ့အစင်ခါစာမှာကောက်ချက်ချထားပါတယ်